ရန်ကုန်တက္ကသိုလ်ဝင်တွင်ကတက္ကသကျောင်းသားသမဂ္ဂဆောက်ဟောင်းနေရာကိုကျောင်းသားသမဂ္ဂမျိုးဆက်အသီးသီးရဲ့ဆန္ဒသဘောထားမပါဘဲမိသည့်အဆောက်အုံကိုမှဆောက်လုပ်ခွင့်မရှိဘူးလို့ဘဂဒါများအဖွဲ့ချုပ်ကပြောဆိုလိုက်ပါတယ်။သမဂ္ဂအဆောက်အုံနေရာမှာဆောက်လုပ်ရေးလုပ်ငန်းတွေလုပ်တာကိုကန့်ကွက်တဲ့အနေနဲ့သမဂ္ဂမြခင်ပြင်မှာဘဂဒါကျောင်းသားတွေငင်းငန်းစွာစုဝေးပြီးတောင်းဆိုလိုက်ကြတာပါ။တက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ဘက်ကတော့အခုလိုတက္ကသအဆောက်အုံဟောင်းနေရာမှာဆောက်လုပ်နေတယ်ဆိုတဲ့ဆောင်ရွက်မှုတွေကိုခေတ္တရဆိုင်ပေးဖို့ NLD ဘက်ကရန်ကုန်တိုင်းအစိုးရကိုမြစ်တာရက်ခံထားတယ်လို့ပြောပါတယ်အသေးစိတ်ကိုတော့မတ်ဆုမွန်ကပြောပြမှာဖြစ်ပါတယ်
မြန်မာနိုင်ငံရေးမှာသမိုင်းမှတ်တမ်းအထင်ကရတင်ကြေတာတစ်ခုဖြစ်တဲ့တက္ကသိုလ်ကျောင်းသားတက္ကသကများတက္ကသအဆောက်အုံပြန်လည်တည်ဆောက်ဖို့ဆိုပြီးတော့ပြီးခဲ့တဲ့သတင်းပတ်တုန်းကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိပ်အပါအဝင်68မျိုးဆက်ကျောင်းသားကောင်းဆောင်တချို့တက္ကသကျောင်းသားတချို့နဲ့ NND ကောင်းဆောင်ပိုင်းကပါဝင်ဆွေးနွေးတဲ့တက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်ပြီး NND ပါတီရုံးချုပ်မှဆွေးနွေးခဲ့ကြပါတယ်ဒီလိုမျိုးတက္ကသအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဖြစ်မြောက်ရေးကော်မတီတရက်ဖွဲ့စည်းနိုင်မှုအတွက်ဆွေးနွေးကြတဲ့အပေါ်မှာဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက္ကသကများအဖွဲ့ချုပ်ဘကတမျိုးဆက်အသီးသီးကလည်းမနေ့တနင်္ဂနွေနေ့တုန်းကစူဝေးပြီးကျောင်းသားတမကအစအဦးနဲ့ပတ်သက်လို့ကျောင်းသားမျိုးဆက်တွေရဲ့ဆန္ဒသဘောထားနဲ့အညီဆောင်ရွက်ဖို့တောင်းဆိုခဲ့ကြပါတယ်။တကတာအစအဦးပြန်လည်တည်ဆောက်ရေးနဲ့ပတ်သက်ပြီးတော့အခြေတည်ဆွေးနွေးမှုတွေရှိနေတဲ့အချိန်မှာပဲမနေ့တနင်္ဂနွေနေ့ညပိုင်းတုန်းကရန်ကုန်တက္ကသိုလ်ဝင်းအတွင်းကတမကမြက်ခင်းပြင်းနေရာမှာအစအဦးဆောက်လုပ်မှုတချို့ကိုညာကြီးမင်းကြီးဆောင်ရွက်နေတာတွေလှုံ့ဆော်လာတဲ့အတွက်ကျောင်းသားမျိုးဆက်တွေဘက်ကဒုလောဒုလောမေးခွန်းတွေထုတ်ပြီးမကျေနပ်ချက်တွေဖြစ်လာကြပါတယ်။ဒီကနေ့မှာတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများဖွဲ့ချုပ်ကဥဆောင်ပြီးတော့ဒီလိုတက္ကသတမကအဆောက်အဦမြေနေရာမှာအာဏာသုံးပြီးတော့ကော်မတီရုံးငန်းဆောက်လုပ်ခြင်းကိုကန့်ကွက်တဲ့အနေနဲ့ဆိုပြီးတမကမြခင်မြေမှာငြိမ်းချမ်းစွာစုဝေးဝဲတည့်ရကျင်းပခဲ့ပါတယ်ဒီစုဝေးပွဲကနေဘဂဒကျောင်းသားမျိုးဆက်တည်းရဲ့တောင်းဆိုချက်တွေကိုတော့တမကမြခင်မြေမှာရောက်ရှိနေတဲ့ဘဂဒများအဖွဲ့ချုပ်အတွင်းရေးမှုအဖွဲ့ဝင်ကိုအောင်ထအောင်ကအခုလိုပြောပါတယ
်ဒီနေရာကတမိုင်းဝင်ရဲ့အဲ့တော့ဒီနေရာကိုသတို့များပြုလုပ်မယ်ဆိုလို့ရှိရင်တမကမြခင်အသီးကြီးရဲ့သဘောထားကိုတောင်းခံမှုလို့လည်းပေါ့ဦးစားပထမအဲ့တော့အမကမြေအကြီးကြီးရဲ့သဘောထားရေမပါဘဲနဲ့အစိုးရအနေနဲ့ပါတစ်ခုမှဆက်လက်မဆောင်ရဖို့တော့အကြီးကြီးရဲ့တောင်းတာမျိုးကတမကမြေအကြီးကြီးရဲ့သဘောထားရေလားထောက်ပါလို့ကျွန်တော်တချို့တောင်းဆိုပါတယ်အဲ့ဒါကိုသူကလိမ့်ပြီးစီပြီးတော့မင်းရညာစပြီးတော့တမကမြေခွင့်ပြမှာကော်မတီရဲ့ရုံးခဲ့ပြီးတော့စပြီးတော့ပေါင်းရင်းစပြီးတော့အဆောက်အခုစီဆောက်တာကိုဆက်လုပ်ရတယ်အဲ့တော့ကျွန်တော်ဒီနေ့ကမဖြစ်သင့်ဘူးပဲ
အခုလိုတာကတာကျောင်းသားတမကအဆောက်အဦမြေနေရာတမကမြေခင်းပြမှာဆောင်ရွက်နေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုချက်ချင်းရပ်တန့်ပေးဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရန်ကုန်တိုင်းဆိုရလမ်းမီရက်ဆိုင်ခိုင်းတဲ့အတွက်ဆောက်လုပ်ရေးသက်ဆိုင်ရာဌာနတွေကခေတ္တရက်ဆိုင်ထားလိုက်တယ်လို့တာကတအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ကလည်းသတင်းထုတ်ပြန်ပါတယ်တာကတအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းရေးအဖွဲ့ဝင်တဦးဖြစ်တဲ့68မျိုးဆက်ကျောင်းသားကောင်းဆောင်တဦးလည်းဖြစ်တဲ့ကိုမြအေးကအခြေအနေကိုအခုလိုရှင်းပြပါတယ
်အခုဆောက်တဲ့ဒေသတွေအကုန်လုံးရက်ဆိုင်လိုက်သူအကြောင်းပြန်ကြတဲ့ကြရပါတယ်ရက်ဆိုင်မယ်ဆိုတာဟာလေနော်အခုဆောက်တာကတမကအဆောက်အုံလည်းမဟုတ်ဘူးကော်မတီရုံးငန်းလည်းမဟုတ်ဘူးဆိုတာလည်းရပါတယ်အဲ့ဒါက site ပေါ့ဗျာတမကကြက်ကနေပြတင်နေကိုရှင်းရမယ်ပြစားရပါလိမ့်ရှိမယ်ဘလို့ခေါ်မလား site အတွက်ကိုရုံငန်းဆောက်တဲ့တဘောပဲဒါပဲလို့ပြောတယ်ဒါတစ်ချက်အဲ့ဒါကိုကျွန်တော် NLD ကနေပြီးတော့ဥဟန်တာမြစ်ကိုလည်းဖုံးဆက်ပြီးတော့ပြောတာပါဖုံးဆက်ပြီးတော့မှဆန်ကြီးအဲ့ဒီကိစ္စကိုရပ်ပြီးပါကြာကြောင်းလိုက်နားလည်မှုအထင်ကြီးနေလွဲလိမ့်မယ်ဆိုတဲ့ဟာကြောင့်မလို့ဥဟန်တာမြစ်ကိုလည်းဖုံးဆက်ပြီးတော့ဒါကိုပြစ်တာရက်ထောက်ပြောတာပါ
မနက်ပြန်ဖေဖော်ဝါရီလ28ရက်နေ့မှာတော့တာကတာအဆောက်အုံပြန်လည်တည်ဆောက်ရေးကော်မတီဖွဲ့စည်းနိုင်ရေးနဲ့ပတ်သက်လို့ရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာကျင်းပမှာဖြစ်ပြီးဒီဆွေးနွေးပွဲမှာဘဂဒမျိုးဆက်တွေရဲ့တောင်းဆိုချက်သဘောထားတွေနောက်ကျောင်းသားမျိုးဆက်တွေရဲ့ဆန္ဒတွေနဲ့သမိုင်းပညာရှင်တွေရဲ့ပူးပေါင်းပါဝင်ဆွေးနွေးမှုတွေနဲ့တာကတာအဆောက်အုံပြန်လည်တည်ဆောက်ရေးနဲ့ပတ်သက်လို့ဆွေးနွေးသွားကြမှာဖြစ်တယ်လို့လည်းကိုမြအေးကပြောပါတယ
်မနက်ပြန်ဆွေးနွေးမယ်အစိုးရရလက်တွေရလက်ကောင်းတွေထွက်ပေါ်မှုရှိတယ်လို့ကျွန်တော်ကတော့ပြောလက်ထားတယ်ရလက်ကောင်းတွေထွက်ပေါ်လာနိုင်မယ်လို့လည်းကျွန်တော်ယုံကြည်ထားတယ်ဆိုတော့အဲ့ဒီပေါ်မှာအစည်းအဝေးမစခင်မှာအထင်မြင်လွဲမှားမှုတွေဖြစ်မလာအောင်ဒီတမကတဆောင်းရဲ့ပတ်သက်ပြီးတော့တစ်ဖက်နဲ့တစ်ဖက်အမြင်သဘောထားတွေအမျိုးမျိုးယူဆချက်တွေအမျိုးမျိုးဖြစ်နေလို့ကျွန်တော်ဝင်ပြောတာပါ
မြမသမိုင်းဝင်တက္ကသကျောင်းသားတမကအဆောက်အဦကိုမူလနေရာမှာပြန်လည်တည်ဆောက်ဖို့အတွက်လာမယ့်နှစ်ပညာရေးအသုံးစရိတ်ဘတ်ဂျက်မှာထည့်သွင်းပြီး NND အစိုးရကဆောင်ရွက်နေတဲ့အကြောင်းပြီးခဲ့တဲ့2016နှစ်ကုန်ပိုင်းတုန်းကပြည်သူ့လွှတ်တော်မှလည်းတင်ပြဆွေးနွေးခဲ့ကြပါတယ်ရှင်